စကိုင်းတိုင်းတဲကမြို့နယ်တွေမှာစစ်ကောင်စီတပ်တွေကအင်အားတိုးချဲ့ပြီးတော့နယ်မြေရှင်းလင်းရေးတွေလုပ်နေပါတယ်။အဲ့ဒီနယ်မြေရှင်းလင်းရေးတွေထဲမှာနေအိမ်တွေကိုမီးရှို့တာနဲ့ဒေသခံတွေကိုဖမ်းဆီးတပ်ဖြတ်မှုတွေကဇက်တိုက်ဆိုသလိုရှိနေပါတယ်။ဒီကနေ့မှလည်းဝက်လက်မြို့နယ်တွေကကြေးရွာတချို့ကိုစစ်ကောင်စီကနယ်မြေရှင်းလင်းရေးလုပ်ပြီးတော့နေအိမ်တွေကိုမီးရှို့နေတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းအလိမ်မှပြောပြပေးပါရှင်။
ဝက်လက်မြို့နယ်တွေကအင်ဂျီတရာကျော်လောက်ရှိတဲ့ကမ်းဖြူကြီးရွာကိုဒီကနေ့မနက်မှနေအိမ်တွေကိုမီးရှို့နေတာကြောင့်ကမ်းဖြူကြီးရွာအနီးကရွာတွေပါဘေးလွတ်ရာကိုရှောင်နေကြရတယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်ကိုနဂါးလေးကပြောပါတယ်
။စင်ကူးမြို့နယ်ကျတူကြီးရွာမှာတဆောဆောက်တာအင်အား150ကမ်းပေါ့နော်။150ကမ်းကအခုတဝက်လောက်ပေါ့ဗျာ။တဝက်လောက်ကအခုအဲဝက်လက်မြို့နယ်ကမ်းဖြူကြီးရွာမှာအဲဘုမနက်ခင်းမအိုင်းမင်းတို့ကကျွန်တော်တို့ကနော်9နာရီခွဲလောက်ကအစားတွေမီးရှို့တယ်မှာကြီးခုကျွန်တော်တို့အဲ့နာမှာရှိတဲ့ပြည်သူတွေတိတ်ဆောင်နေရတယ်မှာ
အင်ဂျင်တွေရာမတ်ချန်နယ်တော့ရှိတယ်မှာအကုန်လုံးကြီးတော့မှာဂုံးတွေမီးရှို့နေတယ်တဲ့
အာမလောလောဆယ်တော့မှာအနာမှာရှိတဲ့ကျွန်တော်ကမ်းလူရှိမယ်ရွာသားရှိမယ်မိရောင်ရှိမယ်အဲအဲ့နာအယူအနဲ့ကဲရဲရွာလေးပဲတော့အဲ့ရွာကြီးကတော့မှာဒီတော့ရှောင်းနေရပြီ
စစ်ကောင်စီတပ်တွေဟာဂျွန်လ21ရက်နေ့ညကလည်းသူတို့တပ်ဆွဲထားရာစင့်ကိုင်မျိုးကျတူရွာကနေဝက်လက်မြို့နယ်တွေကကမ်းဖြူရွာစတင်ကြောင်းကိုလက်နက်ကြီးတွေနဲ့ရန်တပ်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရွာသားတချို့ကလည်းစစ်ကောင်စီတပ်တွေကဖမ်းဆီးထားတယ်လို့ပြောပါတယ်
။ကျွန်တော်တို့ဒီဝက်လက်မြို့နယ်ဘက်မှာတော့မရှိဘူးကြ။ကျွန်တော်ကျတူရွာမှာတော့မင်းညက်နေ၄နာရီကျန်ကကင်းနေနေမှာကျတူရွာနဲ့တင်းရွာချိုင်းမှာရှိတဲ့ပြည်သူနယ်ဦးတော့ပြည်သူနယ်ဦးတော့သူတို့ဖမ်းပါလေဗျ။အညာကကျွန်တော်တို့တပ်ပြည်မှာတက်ဆက်မှာအဲကျွန်တော်တို့ဒီဝက်လက်မြို့နယ်တပ်ပြည်ရွာပေါ့နော်။တပ်ပြည်ရွာရဲ့မြောက်ဘက်ကစာတင်ကြောင်းစာတင်ကမ္ဘာကိုဥတည်ပြီးတော့လက်နက်ကြီးနဲ့ဆယ်ကျက်ကျော်တော့ပြည်တယ်မှာ10ကျက်12ကျက်တော့ပြည်တယ်ဗျ
။ပြီးခဲ့တဲ့ဇွန်လ19ရက်နေ့ကရင်းမပင်မြို့နယ်ကောင်းစင်ကျေးရွာရဲ့စစ်ကောင်စီကဝင်ရောက်တက်ဆွဲလို့ထောင်နဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဇွန်လ20ရက်နေ့မှာစစ်ကောင်စီကကောင်းစင်ရွာကနေအိမ်20နီးပါးမီးရှို့ခဲ့ပြီးတဲ့နောက်ဒေသခံကာကွယ်ရေးတပ်တွေနဲ့ထိတွေ့မှုတိုက်ပွဲပြင်းထန်ခဲ့တာကြောင့်အသက်လူပြီးထွက်ပြေးခဲ့ကြရတယ်လို့စစ်ဆောင်တွေကိုအကူအညီပေးနေတဲ့ဆရာတော်တစ်ပါးကမိန့်ကြားပါတယ်။အဲ့ဒီနေ့စစ်ကောင်စီတပ်တွေမီးရှို့ပြီးကောင်းစင်ရွာကထွက်သွားပြီးတဲ့နောက်ရွာထဲမှာစစ်ကောင်စီကလက်ပြန်ကြိုးတုပ်ပြီးတပ်ဖြတ်ထားခဲ့တဲ့အလောင်းတလောင်းတွေ့ရတယ်လို့ဆရာတော်ကမိန်ပါတယ်
။ဒီလိုကောင်းစင်ရွာထဲမှာစစ်ကောင်စီကအဲ့ဒီတပ်ဖြတ်ပြီးတော့မီးမြှုပ်ထားတဲ့အလောင်းတလောင်းတွေ့ရတယ်။အမျိုးသားပေါ်တော့ပြည်သူပါ။အဲ့မှာသူပေါ်ကြည့်လိုက်တဲ့ကသူ့ကိုလက်ပြန်ကြိုးတုပ်ထားပြီးတော့ဖမ်းမိန်နေရောမှုပြတာတဲ့ပုံစံလေးဒါနဲ့ပေါ်တော့နည်းနည်းပြည့်ကြည့်နေတာဒီရတယ်နော်။ကြာပြန်နေကဇမိုင်းခုရောပြန်ကတ်နိုင်ပါပြီ။ဒီဘက်ကလေမီကန်တွေကတော့တော့ရွာတွေကိုပြန်ကတ်နိုင်ပြီ။ခုကလေးကြီးပါတော့ဧဝံဝေတေော်တဲ့ပုံစံနဲ့ကလေးကြီးဘက်ကိုပြန်ထုတ်လို့နေ။
လက်ရှိချိန်မှာစစ်ကောင်စီကရွာကနေပြန်လည်ထွက်ခွာသွားလို့ဒေသခံတွေနေအိမ်ကိုပြန်လာကြပါတယ်။နေအိမ်မီးရှို့ခံရတဲ့ပြည်သူတွေအတွက်နေရထိုင်ခင်းတွေနဲ့စားရေးတောင်ရေးတွေအတွက်အကူအညီတွေလိုအပ်နေကြပါတယ်။ကောင်းစစ်ရွာရဲ့တပ်ဆွဲနေထိုင်ခဲ့တဲ့စစ်ကောင်စီတပ်တွေဟာလက်ရှိမှာစလင်းကြီးမြို့နယ်ဘက်ကိုစစ်ကြောင်းဆင်းသွားပြီးတရားဝင်တရားထက်နေမြေချင်းလင်းရေးလုပ်နေတယ်လို့ဆရာတော်ကမိန့်ကြားပါတယ်။တိုင်းစစ်ဌာနချုပ်ထိုင်ရာမုံရွာမြို့ပပလဲဖြစ်တဲ့ရင်းမပင်ပလဲ၆ဦးမြင်းမူအရဲတော်ဝက်လက်ရွှေဘိုစတဲ့နေရာတွေမှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲဖြစ်ခဲ့တာတစ်နှစ်ဝန်းကျင်ရှိနေပါပြီ PDF ကာကွယ်ရေးတပ်တွေဟာကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးစစ်ကောင်စီဘက်ကနေမြေရှင်းလင်းရေးစစ်ဆင်မှုတွေကိုတိုးပြီးလုပ်နေကြတာဖြစ်ပါတယ်ရှင်